ပိန်နိုင်ငံမှာတော့လူပေါင်း210ထက်မနည်းသေဆုံးခဲ့တဲ့ဒီအကြီးအကျယ်ရေကြီးမှုကြီးကိုကူညီကယ်ဆယ်ဖို့အတွက်ဒီတပ်ဖွဲ့ဝင်1000ကျော်ကိုဗလန်စီယာဒေသကိုဆေးလွှတ်မယ်လို့ဝန်ကြီးချုပ်ကကြေညာခဲ့ပါတယ
်။ Sabemos que la ayuda está tardando en llegar a muchos puntos.que aún hay casas y garajes bloqueados.
Europa မှာရာစုနှစ်အတွင်းဒုတိယသေဆုံးမှုအများဆုံးရေကြီးမှုကြီးဖြစ်ပြီးတော့ကုညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်တပ်ဖွဲ့ဝင်တွေကိုဆေးလွှတ်မယ်လို့ဝန်ကြီးချုပ် Pedro Sanchez ကဒီကနေ့ရုပ်မြင်သံကြားပေါ်မှာမိန့်ခွန်းပြောစဉ်ကြေညာသွားခဲ့တာပါ။တပ်ခတ်ဝင်9000ထက်မနည်းဆေးလွှတ်ပေးဖို့အတွက် Valencia ဒေသခေါင်းဆောင်တွေရဲ့တောင်းဆိုချက်ကိုအစိုးရကလက်ခံခဲ့တဲ့အပြင်ရှဲနဲ့အရတားလုံခြုံရေးတပ်ဖွဲ့ဝင်9000ကိုနောက်ထပ်ဆေးလွှတ်မယ်လို့သူကိုအတည်ပြုခဲ့တဲ့အကြောင်းဝန်ကြီးချုပ်ကမိန့်ခွန်းထဲမှာပြောသွားတာပါ။ဒီရတော်တော်များများကိုအကူအညီတွေရောက်ဖို့ကြံ့ကြာနေတာသူသိကြောင်းလဲဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ရေကြီးမဲ့အကြောင်းကြိုတင်တတိပေးပေမဲ့လုံလောက်မှုမရှိဘူးလို့ဝေဖန်ခံရသလိုမုံတိုင်းထံခံထားရသူတချို့ကလည်းကုညီကယ်ဆယ်ရေးတွေနှေးလွတ်နေလို့ဝေဖန်နေကြစီမှာအခုလိုတပ်ဖွဲ့ဝင်အများအပြားကိုဆေးလွှတ်မှဖြစ်ပါတယ်ရှင်။